This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG မှဥစွာပထမနှုတ်ခွန်းဆက်သအပ်ပါတယ်။ဒီကနေ့2025ခုနှစ်ဇွန်လ22ရက်နေ့ရေဒီယို NUG ရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်။ခုပထမဆုံးရေဒီယို NUG စီရေသတင်းကောက်နှုတ်ချက်ကိုနှွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီးတော့2025ခုနှစ်ဇွန်လ22ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ကရင်ပြည်အမျိုးသားတို့ရဲ့တမိုင်းမှတ်ကြောက်ကိုစိုက်ထူနိုင်ဖို့ကြိုးပမ်းနေတယ်လို့ KNDF ပြောတဲ့သတင်းကိုတင်ပြပေးပါမယ်ကရင်ပြည်အမျိုးသားတို့ရဲ့တမိုင်းမှတ်ကြောက်ကိုဂုံရှိန်ဝင့်ဝါစွာစိုက်ထူနိုင်ဖို့ကြိုးစားနေတယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကထုတ်ဖော်ပြောကြားလိုက်ပါတယ်။ဒီကနေ့ဇွန်လ22ရက်နေ့မှာကြာရောက်တဲ့နှစ်ပေါင်း150ပြည့်ကရင်ပြည်အမျိုးသားနေ့မှာ KNDF ကအခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ခေတ်စနစ်ဆိုးနဲ့ဆရာနာရှင်တွေခေတ်အဆက်ဆက်အုပ်ချုပ်လွှမ်းမိုးဖို့ကြိုးစားနေချိန်မှာအခက်အခဲတွေကြားကလက်ရှိအချိန်အထိကိုကြမာကိုဖန်တီးခွင်းနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဖို့မစုံမနစ်နဲ့ဇွဲလုံးလာနဲ့ရဲဝံစွာတိုက်ပွဲဝင်နေတာကိုဂုံယူတယ်လို့ဆိုပါတယ်။2021ဆီအာနာသိမ်းမှုကြောင့်ကိနီလူလူဟာအသက်အိုးအိမ်စည်းစိမ်တွေစွန့်လွတ်ခဲ့ရပြီးတော့ဒုက္ခပေါင်းများစွာခါးစည်းခံပြီးတော်လိုင်းရေးလှိုင်းတံကိုကြမ်းကြမ်းခံရင်ဆိုင်နေရတယ်လို့တစ်ဖက်မှာလည်းကိနီအမျိုးသားများစီးလုံးညီညွတ်ရေးလူလူကိုအခြေပြုတဲ့အုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြည်ရေးစတာတွေတည်ဆောက်နေတယ်လို့ဆိုပါတယ်။ဒီလိုတိဆောက်နေတာဟာကင်းဒီအမျိုးသားတို့ရဲ့မြင့်မြတ်တဲ့ဂုံတိတ်ခါနဲ့တမိုင်းကြောင်မညှိုးနှွမ်းစေဖို့ပြန်ပြီးတော့တက်သေးထူနေတာလို့အတိပေးထားပါတယ်။ခုခံတော်လိုင်းအင်အားစုတွေဘက်ကကင်းဒီနယ်မြေနဲ့ကင်းဒီလူထုကိုကာကွယ်စောင့်ရှောက်ဖို့ကြိုးပမ်းနေချိန်မှာပြည်တွင်းပြည်ပမှာရှိကြတဲ့ကင်းဒီလူထုကဘူပေါင်းပါဝင်ပေးခဲ့တာတွေအတွက်လဲ KNDF ကမှတ်တမ်းတင်ဂုံပြုထားပါတယ်။ဒါကြောင့်ကင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF အနေနဲ့ကရင်ပြည်အမျိုးသားတို့ရဲ့တမိုင်းမှတ်ကြောက်ကိုဂုံရှိန်ဝင့်ဝါစွာစိုက်ထူနိုင်ဖို့ကြိုးစားရင်းကရင်ပြည်လူထုနဲ့တသားတည်းရပ်တည်သွားမယ်လို့ကတိစကားပါထားပါသေးတယ်။1885ခုနှစ်ဇွန်လ22ရက်နေ့မှာဗြိတိရှားအင်ပါယာနဲ့ကင်းဝွန်မင်းတို့အတိအမှတ်ပြုချုပ်ဆိုခဲ့တဲ့စာချုပ်အရာဒီကနေ့ဟာနှစ်ပေါင်း150ပြည့်တဲ့ကရင်ပြည်အမျိုးသားနေ့ဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နောင်ချိုမြို့နယ်ကကျေးရွာ9ရွာမှာတိုက်ပွဲတွေဆက်ဖြစ်ပွားနေပြီးတော့စစ်တပ်ကအစိမ့်ငွေဘုံးတွေနဲ့တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူမြို့နယ်ကကျေးရွာ9ရွာမှာစစ်ကောင်စီတပ်နဲ့ TNL တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်တပ်ကအစိမ့်ငွေဘုံးတွေတုံးပြီးထပ်မံတိုက်ခိုက်နေတယ်လို့တအောင်းတက်မတော် TNL ကဒီကနေ့ဇွန်လ22ရက်နေ့မှာထုတ်ပြန်ပြောဆိုလိုက်ပါတယ်။ TNL သိမ်းပိုက်ထားတဲ့နောင်ချူမြို့နယ်တဲကလက်ပံကုန်းတည့်ရကုန်းညံတော်ရွှေသွန်းရွေသွန်းလုံဝဲအုံမတိနဲ့ဆမစေရွာတို့မှာစစ်ကောင်စီတပ်နဲ့ TNL တို့ကြားဇွန်လ20ရက်နေ့ကတိုက်ပွဲတွေဖြစ်ပွားနေပြီးတော့တိုက်ပွဲဖြစ်နေချိန်မှာစစ်တပ်ကလက်နက်ကြီး144လုံးနဲ့ဒရုန်းဘုံသီး32လုံးကျေးချခဲ့တယ်လို့အသိပေးထားပါရီရေမောင်းတန်းနဲ့ရွှေညောင်ပင်ကျေးရွာကြားမှာဇွန်လ19ရက်နေ့ကဖြစ်တဲ့တိုက်ပွဲမှာဆိုရင်စစ်တပ်ဘက်ကလက်နက်ကြီးတွေအပြင်အစိမ့်ငွေဘုံ6လုံးအသုံးပြုခဲ့တယ်လို့ TNL ဘက်ကပြောပြထားပါရီစစ်ကောင်စီဘက်ကဇွန်လတလလုံးအပြစ်ရထားမယ်လို့ကြေညာထားပေမယ့်နောင်ချုံမြို့နယ်တဲကူထိုးစစ်ဆင်တိုက်ခိုက်နေတာပဲဖြစ်ပါတယ်။ညီတော်မဟာမိတ်သုံးဘွဲကငလင်တန်တဲ့ပြည်သူတွေအတွက်လူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နိုင်ဖို့အပြစ်ရကြေညာထားချိန်မှာစစ်တပ်ဘက်ကသူတို့ကြေညာထားတဲ့အပြစ်ရကြေညာချက်ကိုချိုးဖောက်နေတဲ့အတွက်ကြောင့်တိုက်ပွဲတွေဖြစ်နေရတာလို့ TNL ဘက်ကထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ။ ဆက်လက်ပြီးတော့လက်ဗရန်မြို့နယ်အပိုင်းပဲခူးယူမအဆက်မှာရှိတဲ့ရေငန်ရွာမှာတက်ဆွေးနေတဲ့စစ်စခန်းကိုတိုက်ခိုက်ခဲ့ရာစစ်သား၅ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝတီခရိုင်လက်ဗရန်မြို့နယ်အပိုင်းပဲခူးယူမအဆက်မှာရှိတဲ့ရေငန်ရွာမှာအင်အား30ကျော်နဲ့အထိုင်ချတက်ဆွေးနေတဲ့စစ်စခန်းကိုတွားရောက်တိုက်ခိုက်ခဲ့ရာမှာစစ်သား၅ဦးသေဆုံးသွားတယ်လို့တာယာဝတီခရိုင်တရင်383တက်ခွဲ2ကထုတ်ပြန်ထားပါရီ။အရိစစ်စခန်းကိုဇွန်လ19ရက်နေ့မနက်4နာရီခန့်မှာတာယာဝတီခရိုင်တရင်383တက်ခွဲ2တက်ခွဲ3နဲ့တာယာဝတီခရိုင်ပကဖအမှတ်1တိုက်ခိုက်ရေးတပ်ဖွဲ့ဖြစ်တဲ့ရွှေတန်းမြေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကရဲဘော်တွေပူးပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။လက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်ကြတာကြောင့်တိုက်ပွဲဟာတနာရီနဲ့မိနစ်40ခန့်ကြာမြင့်ခဲ့တယ်လို့သိရပါတယ်။ဒီတိုက်ပွဲမှာစစ်တပ်ဘက်က5ဦးသေဆုံးပြီးတော့ဒဏ်ရာရသူများနေတာကြောင့်စစ်ကောင်စီဘက်ကလက်နက်ကြီးပစ်ကူတွေနဲ့ဇက်တိုက်ပစ်ခတ်ပေးလာတယ်လို့စစ်ကူတွေရောက်ရှိလာတာကြောင့်တော်လိုင်းရေးပူးပေါင်းအဖွဲ့ကရဲဘော်တွေထိခိုက်မှုမရှိအောင်ပြန်ဆုတ်လာခဲ့ရတယ်လို့အသိပေးထားပါတယ်။လက်ရှိမှာစစ်ကောင်စီတပ်ဘက်ကအင်အားဖြည့်တင်းပြီးတော့စစ်ကြောင်းထိုးဖို့လုပ်နေတဲ့အတွက်ကြောင့်အချိန်မရွေးတိုက်ပွဲတွေဖြစ်လာနိုင်တာကြောင့်ဒေသနေပြည်သူတွေအနေနဲ့စစ်ကောင်စီတပ်ဖွဲ့ရှိတဲ့နေရာတွေအနီးတဝိုက်သွားလာနေထိုင်တာတွေမပြုတ်လောက်ကြဘူးနဲ့တတိထားပြီးသွားလာနေထိုင်ကြဖို့ဒေသတွင်းတော်လိုင်းရေးတပ်တွေကအသိပေးတိုက်တွန်းထားပါရခင်ဗျာ။ဆက်လက်ပြီးတော့နယ်ရေကန်လေချောင်းရံကာကွယ်ရေးတပ်စခန်းရဲ့ကာကင်းကိုတိုက်ခိုက်မှုမှာစစ်သားတအူးတည်ပြီးတော့တအူးအရှင်ဖမ်းဆီးရမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။နယ်ရေကန်လေချောင်းရံကာကွယ်ရေးတပ်စခန်းဗျူဟာကုန်းရဲ့ကာကင်းစခန်းကိုတိုက်ခိုက်ခဲ့ရမှာစစ်သားတအူးတည်ဆုံးပြီးတော့တအူးအရှင်ဖမ်းဆီးရမိတယ်လို့လက်နက်ခဲယမ်းတွေလည်းတင်စီရရှိခဲ့တယ်လို့အရှိုချင်းကာကွယ်ရေးတပ်ကဒီကနေ့ဇွန်လ21ရက်နေ့မှာထုတ်ပြန်ထားပါရီ။မကွေးတိုင်းငဖဲမြို့နယ်တဲကနယ်ရေကန်လမ်းဟောင်းဖြစ်တဲ့ခွန်စုရွာမှာတက်ဆွေးထားတဲ့စစ်ကောင်စီတပ်စခန်းကိုမနေ့ကဇွန်လ20ရက်နေ့မနက်9နာရီခွဲအချိန်မှာတော်လန်ဤတပ်တွေပူးပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါရီ။အရိစခန်းကိုချင်းကာကွယ်ရေးတပ်အရှို CDF အရှို လူပောင်တစ်တက်မတော့ NSA နဲ့အရှို ချင်းကာကွယ်ရေးတပ် ACDF တို့ပူးပေါင်းပြီးစီးနင်းတိုက်ခိုက်ခဲ့တာလို့သိရပါရီ။တိုက်ပွဲဟာ15မိနစ်ခန့်သာကြာမြင့်ခဲ့ပြီးတော့စစ်ကောင်စီတပ်သားတွေစကန်းဆွန်ခွာထွက်ပြေးသွားကြတယ်လို့အသိပေးထားပါရီ။တိုက်ပွဲအတွင်းမှာစစ်သားတအူးတည်ဆုံးပြီးတော့တအူးကိုအရှင်ဖမ်းမိကဒဏ်ရာရသူတွေလည်းရှိခဲ့ပြီး CDF အရှိုးကရဲဘော်တအူးမစိုးရင်ရတဲ့ဒဏ်ရာရခဲ့တယ်လို့သိရပါရီ။အရိစစ်ကောင်စီစကန်းကနေ MA အမျိုးအစားတနက်5လက် BA100 စိန်ပြောင်းတက်လက်နဲ့ခဲယမ်းတွေအများအပြားသိမ်းဆည်းရရှိခဲ့တယ်လို့တော်လိုင်းတပ်တွေကထုတ်ပြန်ထားပါရီ။ဒေသတွင်းတော်လန်ဤတပ်တွေဟာနယ်ရေကန်လမ်းဟောင်းမှာစစ်ကောင်စီတပ်တွေကိုဖျက်တောက်တိုက်ခိုက်နေတာရှိပြီးတော့နယ်ရေကန်ဗျူဟာကုန်းကထွက်ပြေးလာတဲ့စစ်သား14ဦးကိုလည်းဇွန်လဒုတိယပတ်အတွင်းမှာလက်နက်ခဲယမ်းတွေနဲ့အတူဖမ်းဆီးနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့စောနေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယာယီတဲတလုံးနဲ့ဒက်စီပေပါ80မီးလောင်ပျက်စီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းကံကောခရိုင်တဲကစောမျိုးနယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယာယီတဲတလုံးနဲ့ဒက်စီပေပါ80မီးလောင်ဆုံးရှုံးသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါရယ်။ဒီကနေ့ဇွန်လ21ရက်နေ့မနက်6နာရီခွဲဝန်းကျင်မှာစစ်ကောင်စီကဝိုင်တွဲထောက်ဖို့လီရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်။တရဦးကတက်လာတဲ့စစ်လီရင်ဝိုင်တွဲဟာဒေသအခေါ်ပြင်ချောက်နေရာတဝိုက်ကိုဘုံသီး3လုံးကျဲချခဲ့တာကြောင့်စောစိတ်ဖြူကားလန်ဘေးကချမ်းတချမ်းမှာတူလောင်ထားတဲ့စီပေပါတွေကိုထိမှန်ပြီးမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်။အခြားသတင်းရင်းမြစ်တအူးကတော့စောနဲ့မင်းလေကြားကချမ်းတချမ်းကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဓာစီဆိုင်မီးလောင်သွားတာလို့ဆိုပါတယ်။တိုက်ပွဲဖြစ်တာမရှိဘဲအကြောင်းမဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူထိခိုက်မှုမရှိခဲ့ပေမဲ့ယာယီတဲတလုံးနဲ့စီပေပါအလုံး80ခန့်မီးလောင်ဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကလည်းစောမျိုးနယ်တဲကညောင်ကန်ရွာကိုအကြမ်းဖက်စစ်ကောင်စီကအကြောင်းမဲ့လေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူ3ဦးသေဆုံးခဲ့ရပြီးတော့6ဦးထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။အကြမ်းဖက်စစ်ကောင်စီဟာတိုက်ပွဲဖြစ်တာမရှိဘဲရောနယ်တဝိုက်ကိုလေကြောင်းကနေတိုက်ခိုက်တာတွေမကြာခဏလုပ်နေတာကြောင့်မိဘပြည်သူများအနေနဲ့လေကြောင်းတံခံနိုင်မဲ့ကရုတ်ချင်းတွေမဖြစ်မနေပြုလုပ်ထားကြဖို့ဒေသတွင်းတော်လှန်ရေးအင်အားစုတွေကအသိပေးတိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီသောတာရှင်များရှင်ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျမຫນွေဦးမွန်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဇွန်လ21ရက်နေ့ရေဒီယိုအန်ယူဂျီညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်။ကျမကတော့ຫນွေဦးမွန်ပါ။ပထမဆုံးတင်ပြပေးမယ့်သတင်းကတော့ တောင်ပြည်မှာကျင်းပတဲ့ PPL ရဲ့အခြေခံစစ်ပညာသင်တန်းပတ်စဉ်ကိုသင်တန်းဆင်မွဲကို NUG ဝန်ကြီးဒေါက်တာဇော်ဝေဆိုနဲ့ DNL ကဗိုလ်ချုပ်ဒါဖုံးကျော်ပါဝင်ဒေါ်လန်ကောင်းဆောင်တွေတက်ရောက်တဲ့သတင်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတောင်ပြည်တနေရာမှာကျင်းပတဲ့ PPL ရဲ့အခြေခံစစ်ပညာသင်တန်းပတ်စဉ်ကိုသင်တန်းဆင်မွဲကိုမြို့သားညီညွတ်အစိုးရ NUG ဝန်ကြီးဒေါက်တာဇော်ဝေဆို DNL ကထွေထွေအတွင်းရေးမှုဗိုလ်ချုပ်ဒါဖုံးကျော်ပါဝင်ဒေါ်လန်ကောင်းဆောင်တွေတက်ရောက်ခဲ့တယ်လို့PPL ကဒီနေ့မှထုတ်ပြန်လာပါတယ်။မမပြည်သူလူမျိုးရေးတက်တော် PPL ရဲ့အခြေခံစစ်ပညာသင်တန်းပတ်စဉ်ကိုသင်တန်းဆင်မွဲခန္ဓာကိုဇွန်လ9ရက်နေ့ကတောင်ပြည်တနေရာမှာကျင်းပခဲ့တာကိုဒီနေ့ဇွန်လ21ရက်မှာထုတ်ပြန်လာတာဖြစ်ပါတယ်။ဆိုပါခန္ဓာကို NUG ကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆို TSLF DNL ထွေထွေတွင်မှုဗိုလ်ချုပ်တာဖုံးကျော်ရင်းနှီးပြခြားကာလအုပ်ချုပ်ရေးကောင်စီ IEC ဒုဥက္ကဋ္ဌခွန်ဘီထူအရခတ်တက်တော် AA ကတမှုတူပြည်သူ့လူမျိုးရေးတမတော် PLA ကစီဦးစီးချုပ်နဲ့ထွေထွေအတွင်ရင်မှုမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဒုဥက္ကဋ္ဌနဲ့မြန်မာပြည်သူ့လူမျိုးရေးတက်တော် PPLA ကုကဲရေးမှုမောင်ဆောင်ခတို့တက်ရောက်ခဲ့တယ်လို့သိရပါဗျ။မဟာမိတ်ကောင်းဆောင်တွေကတော်လိုင်းအောင်မြင်မှုဆိုရင်မတူညီတဲ့အင်အားစုတွေကြောင့်ညီညွတ်ဖို့လိုကြောင်းနဲ့အန်ချက်ညီမဲ့ဆိုရင်ဆရာနာရှင်စနစ်အမြန်ဆုံးသတ်မှာဖြစ်ကြောင်းအဓိကထားပြောကြားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆိုပါခန္ဓာမှာတင်နန်းစင်းရဲပေါ်တွေကိုလက်နက်တွေပေးအပ်တက်စင်ပြီးအမှတ်103တိတာအတွက်တရင်သည့်တစ်ခုတိုးချက်ဖွဲ့စည်းနိုင်ခဲ့တယ်လို့သိရပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ပြည်သူလူထုလက်ခံတဲ့ Federal Democracy ပြည်ထောင်စုတည်ဆောက်နိုင်တဲ့အထိတိုက်ပွဲဝင်ကြဖို့ကင်းနီပြည်အတိုင်းပင်ခံကောင်စီတိုက်တွန်းတဲ့သတင်းပဲဖြစ်ပါတယ်။ပြည်သူလူထုလက်ခံတဲ့ Federal Democracy ပြည်ထောင်စုတည်ဆောက်နိုင်တဲ့အထိပြည်သူအချုပ်အခြာအာဏာကိုထောက်ခံပြသကစီလုံးညညစွာနဲ့တော်လန်တိုက်ပွဲဝင်ကြဖို့ကင်းဒီပြည်တာမင်ငယ်ကောင်စီကတိုက်တွန်းလိုက်ပါတယ်။ဒီနေ့ဇွန်လ21ရက်မှာကြာရောက်တဲ့နှစ်ပေါင်း150ပြည့်ကင်းဒီမျိုးသားနေ့မှာကင်းဒီပြည်တာမင်ငယ်ကောင်စီကတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်။ပြည်တွင်းပြည်ပကျူးကျော်လာမှုတွေကိုရပ်တန့်စေခဲ့ပြီးကင်းဒီပြည်ကိုတည်ကြလွတ်လပ်တဲ့ပြည်ဖြစ်အောင်ဆွမ်းဆောင်နိုင်ခဲ့တဲ့ကင်းဒီမျိုးသားကောင်ဆောင်တွေရဲ့နိုင်ငံရေးချိန်နဲ့တန်တမန်ဆက်ဆံရေးဆွဲရေးကိုလည်းကင်းဒီပြည်တာမင်ငယ်ကောင်စီကမှတ်တမ်းတင်ကွန်ပျူထားပါတယ်။လက်ရှိမျိုးတော်လိုင်းမှာလည်းကင်းဒီမျိုးသားတွေဟာကင်းဒီပြည်မှာရှိတဲ့တော်လိုင်းအင်အားစုအလုံးနဲ့တာမကနိုင်ငံတော်ညီညွတ်စွာတိုက်ပွဲဝင်နေကြတဲ့အင်အားစုတွေနဲ့အတူနိုင်ငံရေးပုံမှန်ချက်ရအောင်ကြိုးပမ်းနေတယ်လို့ဆိုပါတယ်ပြည်သူတို့ရဲ့အချုပ်အခြာအာဏာဟာပြည်သူလူထုလက်ထဲမှာသာရှိတာဖြစ်တဲ့အတွက်မိမိတို့ရည်မှန်ချက်ဖြစ်တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရင်းနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်ဒုလက်တွဲပြီးတိုက်ပွဲဝင်သွားကြဖို့လည်းနှိုးဆော်ထားပါတယ်ဒီလိုတိုက်ပွဲဝင်ရမှာဆရာနာရှင်နဲ့အာဏာရှင်စနစ်မှန်သမျှကလည်းလွတ်မြောက်ပြီးဒီနေ့မြအာကောင်ရီမသည့်ပြည်ထောင်စုအာကောင်ရီချင်းကပ်မှုနီလန်းနဲ့တိုက်ပွဲဝင်သွားကြဖို့ကင်းဒီပြည်တိုင်းမင်ငယ်ကောင်စီကတိုက်တွန်းထားပါလေရှင်ဒေါ်နာဒယင်းကတင်နန်းသားနှစ်ဦးသေဆုံးခဲ့မှုဖြစ်စဉ်နဲ့ပတ်သက်လို့တင်နန်းဆရာကိုအလုတ်ကျန်းတဲ့ထောင်ထဲတစ်နှစ်ချမှတ်ထားတယ်လို့နီးပြူဟာ33ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်နီးပြူဟာ33လက်အောက်ခံဒေါ်နာဒယင်းစစ်ကြောင်းနှစ်ကဖွင့်တဲ့ခြေကနဲ့ထူးချိန်မုံရဲ့ပတ်စဉ်နှစ်ကတင်နန်းသားနှစ်ဦးသေဆုံးခဲ့ရတဲ့ဖြစ်စဉ်မှာစီကံဖောက်ဖြစ်တဲ့တင်းတန်းဆရာကိုအလုတ်ကျန်းတဲ့ထောင်ထဲတစ်နှစ်ချမှတ်ထားတယ်လို့ဒီပြူဟာ33စစ်စင်ရေးဌာနကထုတ်ပြန်ပါတယ်။ဒီပြစ်စင်နဲ့ပတ်သက်လို့ဒီပြူဟာ33စစ်စင်ရေးဌာနကဗျူဟာမှုကိုယ်တိုင်ဦးစီးပြီးစုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းကအမှုမှန်ပေါ်ပေါက်ရေးဆောင်ရွက်ခဲ့တာလို့သိရပါတယ်။ကော်မတီရဲ့စုံစမ်းစစ်ဆေးချက်တွေဟာတင်းတန်းသားတဦးဟာနှဖျားပိုးအုံနောက်ထဲရောက်သွားတာကြောင့်သေဆုံးရတာဖြစ်ပြီးအခြားတဦးကတော့ဆုပ်ထဲပိုးဝင်သွားတာရဲ့ချောင်းဆိုးသွေးပါအခံရှိတာရဲ့ကြောင့်သေဆုံးရတာလို့သိပေးပါတယ်။ကျမရေမကောင်းတဲ့တင်နန်းသားတွေကိုချိန်မီစေကူတောက်ခွင့်မပေးတာချိန်မီသတင်းပေးဖို့ပျက်ကွက်ခဲ့တာတင်နန်းဆရာတွေလိုက်နိုင်ရမယ့်စီကံတွေကိုဖောက်ပြက်ခဲ့တဲ့တင်နန်းဆရာကိုပြည်သူ့ကာကွယ်ရေးတပ်မတော်ကချမှတ်ထားတဲ့အလုပ်ထုံးနဲ့အညီစစ်ဆေးပြီးဇွန်လ10ရက်နေ့မှာအလုပ်ကျန်းတဲ့ထောင်နဲ့တစ်နှစ်ချမှတ်ခဲ့တဲ့ဖြင့်တင်နန်းဆရာအဖြစ်ကနေရာသက်ပံထုတ်ပယ်လိုက်တယ်လို့နီးပြူဟာ33စစ်စင်ရေးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သေဆုံးသွားတဲ့တင်နန်းသားနှစ်ဦးရဲ့မိသားစုဝင်တွေနဲ့သက်ဆိုင်ရာတပ်ဖွဲ့ကိုဆက်သွယ်အကြောင်းကြားပြီးဖြစ်တယ်လို့သိရပါတယ်။တင်နန်းသားရဲ့ဘုံနှုတ်ဦးသားဆုံးတဲ့ဖြစ်စဉ်နဲ့ပတ်သက်လို့စိတ်အမြင်ဝေဝါးစေခဲ့တာစိတ်ထိခိုက်နာကျင်စေခဲ့တာတွေအတွက်ဒေါနာတယင်းကလည်းစိတ်နှလုံးညှို့ငယ်စွာနဲ့မိဘပြည်သူတွေကိုအသိပေးတောင်းပန်ထားပါတယ်။ဒေါနာတယင်းဟာ KNU KNL တပ်တွေနဲ့အတူဂျမတ်စစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်နေပြီးစစ်ကောင်စီလက်အောက်မှာတာဝန်မထမ်းလို့တဲ့စစ်သားတွေနဲ့စစ်မှုထမ်းတပ်သားအသစ်တွေမကြာခဏလင်းဝင်လာလေရှိတာကိုလက်ခံပေးနေတဲ့တပ်ဖွဲ့တစ်ခုဖြစ်ပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့နမ်တူမြို့နယ်အတွင်းဖြစ်စည်းနေတဲ့လမ်းတွေကို BSLF DNL မြို့နယ်စီပင်တာယာရေးအဖွဲ့ကကတိရလမ်းအဖြစ်အစင်းမြင့်တဲ့သတင်းဖြစ်ပါတယ်။တောင်ပြည်တမဟာရှိနယ်မြေဖြစ်တဲ့ရှမ်းမြောက်ဒေသနမ်တူမြို့နယ်မှာဖြစ်စည်းနေတဲ့လမ်းတွေကို BSLF DNL မြို့နယ်စီပင်သားရာရေးအဖွဲ့ကကတ္တရာလမ်းအဖြစ်ဆင့်မြင့်ပေးနေတယ်လို့ BSLF TNL သတင်းနဲ့ပြန်ကြားရေးဌာနကပြောပါရယ်နမ်တူမျိုးရီရက်ကွက်နှစ်မှာရှိတဲ့လမ်းတွေပြင်းစီးနေတာကြောင့်ဒေသနေပြည်သူတွေသွားလာရေးအဆင်ပြေစေဖို့ဇွန်လ15ရက်နေ့ကစပြီးကတ္တရာလမ်းအဖြစ်ပြုလုပ်ပေးနေတာလို့ဆိုပါရယ်ဒါအပြင်မျိုးရီနဲ့မြို့ပြင်လမ်းတွေတန့်ရှင်းစေဖို့လမ်းမရင်မြောင်းတူဖော်တာခြုံရှင်တာမိုက်သိန်းတာတွေလည်း BSLF TNL မြို့နယ်စီပင်သားရာရေးအဖွဲ့ကဆောင်ရွက်ပေးနေတယ်လို့သိပေးပါရယ်BSLF TNL မြို့နယ်စီပင်သားရဲအဖွဲ့ဟာဇွန်လ4ရက်နေ့ကလည်းနမ်တူမျိုးရင်းရက်ကွက်3ကပျက်စီးနေတဲ့လမ်းတွေကိုပြန်လည်ပြုပြင်ပေးခဲ့ပြီးပန်းချံဥယျာဉ်အတွင်းကခြုံမင်းတွေကိုရှင်းလင်းပေးခဲ့တယ်လို့ဒီဘောမြို့နယ်တွေကမန်လွေရာနဲ့တော့ဖေရွာကမှ BSLF TNL မြို့နယ်အုပ်ချုပ်ရေးဌာနကဦးဆောင်ပြီးတရားတစင်ပြုလုပ်ပေးခဲ့တယ်လို့သိရပါတယ်။ဒါအပြင်မေလတုန်းကလည်းဒီဘောမြို့နယ်နဲ့နမ်တူမျိုးနယ်တို့မှာမြို့နယ်စီပင်သားရဲအဖွဲ့ကမြို့နယ်သားရဲဖွံ့ဖြိုးရေးအတွက်လမ်းတွေပြုပြင်တာကြရားတိဆောက်ပြီးတာတောက်သုံးရေအခက်ခဲမရှိအောင်ရေးသွဲပြီးတာတွေပြုလုပ်ခဲ့တယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနက်ဖြန်စွန်လ22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလီဟာအားအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကံယူရန်ရခိုင်ကံယူရန်မြဝကျုံမော်ဒေသတွေနဲ့မုတ်တမခွေတို့မှာအနောက်တောင်ဘက်ကနေလီဟာတနင်္သာရီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းမကွေးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံချွာနိုင်ပါတယ်။စကိုင်းတိုင်းပဲခူးတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်အရှေ့ပိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။ Radio Energy ကိုနားဆင်နေကြတာပါ ဆက်လက်နားဆင်ကြရမှာကတော့တကဘာလုံးဒုက္ခသည်တွေနဲ့ကဘာဒုက္ခသည်များရဲ့အနာဂတ်တွေစီလို့အမည်ရတဲ့မြမနွေဦးခရိုနီကယ်မုံမခသတင်းမြင့်ခွင်းဆောင်းပါးလေးပဲဖြစ်ပါတယ်ပို့ပို့ကဖတ်ကြားပေးပါမယ်ရှင
်မြမနွေဦးခရိုနီကယ်ဇွန်လ20ရက်မြင့်ခွင်းတကဘာလုံးဒုက္ခသည်တွေနဲ့ကဘာဒုက္ခသည်များရဲ့အနာဂတ်တွေစီဇွန်လ20ရက်ဟာ War Refugee Day ဖြစ်ပါတယ်ဒီနေ့ဟာကဘာတဝမ်းရှိဒုက္ခသည်များရဲ့အခက်အခဲများနဲ့သူတို့ရဲ့ရုန်းကန်မှုတွေကိုကိုကျင်းစာနာအတိအမှတ်ပြုပြီးသူတို့အတွက်ထောက်ပံ့မှုနဲ့အကာအကွယ်ပေးရေးကိုဝိုင်းဝန်းကြဖို့အစိုးရတွေအဖွဲ့အစည်းတွေကိုတိုက်တွန်းကြဖို့ရည်ရွယ်တဲ့အထိမ်းအမှတ်ဖြစ်ပါတယ်။ UNHCR United Nations High Commissioner for Refugee ရဲ့ဦးဆောင်မှုနဲ့ဒီနေ့မှာအခမ်းအနားတွေနှစ်စဉ်ကျင်းပပြီးဒုက္ခသည်တွေရဲ့အခွင့်အရေးနဲ့ဘဝမျှော်လင့်ချက်တွေကိုအာရုံစိုက်ဖို့ကမ္ဘာနိုင်ငံများကိုတိုက်တွန်းတဲ့နေ့ဖြစ်သဘောထားပါတယ်။မြန်မာပြည်ကိုယ်တိုင်ကလည်းပြည်တွင်းစစ်ရဲ့အလေတက်တဲ့မှာရောက်ရှိနေပါတယ်မြန်မာပြည်သူတွေလူဦးရေတန်း90ခန့်မှာလူ100မှာလူ10ဦးကအိုးအိမ်စွန့်ခွာနေထိုင်ရသူပညာရပ်ဆိုင်ရာစကလုံး ITP or refugee တွေအဖြစ်နေထိုင်ရပါတယ်ပြည်ရင်းနေရစွန့်ခွာက 3.5 တန်းရှိပြီးပြည်ပကိုထွက်ပြေးစွန့်ခွာရသူတွေကရိုဟင်ဂျာတွေအပါအဝင် 1.5 တန်းနီးပါးရှိတယ်လို့ဆိုကြပါတယ်မြန်မာပြည်ဒုက္ခသည်ဦးရေကိုစည်ရင်းများနဲ့ပိုင်းခြားခြင်းအခုလိုတွေ့ရပါတယ်စကိုင်းတိုင်းမှာ 1.24 တန်းစုစုပေါင်း35ရာခိုင်နှုန်းရခိုင်ပြည်နယ်မှာ 4,900 ဦးမကွေးကရင်ကချင်ကရင်နီနဲ့အခြားဒေသများမှာတခုချင်းစီအရ 9,000 မှ 2,600 ရှိတယ်လို့သတင်းများကနေဖော်ပြထားပါတယ်မြန်မာပြည်ပြည်ပမှာဒုက္ခသည်ဖြစ်နေထိုင်ကြသူတွေထဲမှာရခိုင်ပြည်ကနေထွက်ပြေးစွန့်ခွာရတဲ့ရိုဟင်ဂျာဦးရေ 1.2 ခွန်တန်းလို့ဆိုပြီးအခြားပြည်ပစွန့်ခွာမြန်မာပြည်သားဦးရေက 3,000 နီးပါးရှိတယ်လို့စီးရင်စရာများကခန့်မှန်းထားကြပါတယ်နေဦးတော်လန်ရေးကနေအကြောင်းမျိုးမျိုးကြောင့်ပြည်ပကိုစွန့်ခွာလာရတဲ့ဒုက္ခသည်ဥယေဖြင့်စီးပွားရေးစစ်ဘေးအထွေထွေအခက်အခဲတွေကြောင့်စစ်ကောင်စီအတမစစ်မှုထမ်းဥပဒေကြောင့်ပြည်ပကိုအလုံးလုံးကင်ဖို့ထွက်ခွာလာကြသူတွေတင်းရှောင်ကြသူတွေကတော့တင်းကနန်တီးကြရှိအောင်မယ်လို့လဲဆိုကြတာဖတ်ရှုရပါတယ်။ဒီကဘာလုံးအတိုင်းအတာနဲ့တွက်ချက်ကြည့်ရင်ဒီလိုတွေ့ရပါတယ်။2025ခုနှစ်ဒီကဘာတဝက်မှာ122တန်းကျော်ခန့်ဟာစစ်ပွဲအကြမ်းဖက်မှုနိုင်စံညင်ပန်းမှုနဲ့တဘာဝဘေးအန္တရာယ်ကြောင့်အိုးအိမ်စွန့်ခွာပြီးပြောင်းရွှေ့နေရဆဲဖြစ်ပါတယ်။ထို့အနက် 42.8 တန်းခန့်မှာပြည်ပနိုင်ငံများစီကိုထွက်ခွာသွားကြပြီး 83.5 တန်းခန့်မှာမိမိနိုင်ငံအတွင်းမှာပဲလှည့်လည်ခိုးလုံနေရတယ်လို့ဆိုပါတယ်။ အဲ့ဒီထဲမှာဆူဒန်မြန်မာယူကရိန်စသောနိုင်ငံများတွင်ဖြစ်ပွားသောပဋိပက္ခများကြောင့်ဒုက္ခသည်ဥယျာဉ်တွေတိုးလာပါတယ်2025ခုနှစ်ထဲမှာတော့အစ္စရေးဤထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ဂါဇာနဲ့အီရန်မှာပါနေရစွန့်ခွာရသူဥယျာဉ်တွေအများကြီးတိုးလာပါတယ်ဂါဇာမှာလူဦးရေနှစ်သန်းအိုးအိမ်များအလုံးဆုံးရှုံးခဲ့ကြရပါတယ်ဒီရက်တစ်ပတ်အတွင်းအစ္စရေးတိုက်ခိုက်မှုကြောင့်အီရန်မြို့တော်တီဟီရန်မှာလူဦးရေတသိန်းကနေအိမ်ကနေစွန့်ခွာထွက်ပြေးနေကြပြီလို့သိရပါတယ်နောက်လဲစစ်ရှိန်မရရင်ဒုက္ခသည်ဥယျာဉ်တွေတိုးတက်တိုးလာအောင်မှာပါပဲအမေရိကန်အစိုးရကတမရထန်တက်လာပြီးနောက်ပိုင်းဒုက္ခသည်ကူညီပေါ်လစီပြောင်းသွားပါတယ်မြန်မာပြည်နဲ့အခြားနိုင်ငံအသီးသီးကနေလာရောက်ခုံလုံဖို့ခွင့်ပြုထားတဲ့ဒုက္ခသည်တွေကိုပိတ်ပင်ပြီးအစီအစဉ်တွေကိုရပ်ဆိုင်ထားလိုက်ပါတယ်အမေရိကန်တွင်ရောက်နေတဲ့ဒုက္ခသည်တွေယာယီခုံလုံခွင့်ရထားသူတွေခုံလုံခွင့်လျှောက်ထားသူတွေကိုလည်းစာနာထောက်ထားတဲ့သဘောထားတစ်ဝင်တော့ဝင်ဖို့လို့ရှုမြင်ပြီးတင်းတင်းမာမာဆက်ဆံလာပါတယ်ကမ္ဘာပေါ်မှာပြည်ပကပြောင်းရွှေ့လူဦးရေအများအပြားကိုကျိုးစိုးလက်ခံလေးရှိတဲ့သဘောထားကနေစင်ကာရက်ဆက်တဲ့ policy ကိုကျင့်သုံးတဲ့ American ဟာကမ္ဘာနိုင်ငံအသီးသီးမှာလူသားစာနာထောက်ကူမှုအကာအကွယ်ပေးမှုတွေစောင့်ရနေတဲ့ American ကူညီကယ်ဆယ်ရေးကျန်းမာရေးပညာရေးလုပ်ငန်းတွေကိုပါတခါတည်းပိတ်သိမ်းလိုက်တာမို့ကမ္ဘာနိုင်ငံတဝန်းကဒုက္ခသည်တွေနေရစွန့်ခွာတွေအတွက်အားကိုးရတဲ့စားရေးရိတ်ခါကျန်းမာရေးပညာရေးလူမှုရေးအစီအစဉ်တွေပါပြိုလဲသွားမဲ့အခြေအနေကိုရင်ဆိုင်နေရခြင်းလည်းဖြစ်ပါတယ်ဒါကလက်ရှိရေတိုမြင့်ကွင်းဖြစ်ပါတယ်ဒီနေရာမှာထောက်ပြကျင်းတာတစ်ခုကတော့အခုအချမ်းသာဆုံးနိုင်ငံတွေမှာတက်ကြီးရွယ်အိုတွေများပြားလာနေပြီးသူတို့တွေကဆင်းရဲတဲ့နိုင်ငံတွေနိုင်ငံသားတွေပေါ်ကိုတင်းတင်းမာမာရှုမြင်သုံးသပ်ဆက်ဆံနေတာဖြစ်ပါတယ်လက်ရှိဆင်းရဲပြီးနေရဲဆွန့်ခွာပြေးနေရတဲ့နိုင်ငံတွေအားလုံးမှာလူငယ်တွေကလေးသူငယ်ဥယျာဉ်အများဆုံးဖြစ်နေပါတယ်ငယ်ရတဲ့မျိုးဆက်တွေကဆင်းရဲတဲ့နိုင်ငံတွေကဖြစ်ပြီးသူတို့ကနောက်အနှစ်20 25နှစ်အတွင်းမှာအရွယ်ကောင်းအင်အားကောင်းပြီးအနာဂတ်ကိုပိုင်ဆိုးလာမယ့်နေရာကိုရောက်ရှိလာမှာကိုစဉ်းစားကြဖို့ပြောချင်တာဖြစ်ပါတယ်။ယနေ့ကလေးတငယ်နာဝယ်လူကြီးဖြစ်လာချိန်မှာသူတို့လက်ထဲမှာပညာရေးရှင်ဗဟုသုတမရှိဘဲလူသက်လက်နက်တွေအဖြတ်အမောက်စိတ်တွေကန်ဆောင်ထားမယ်သာဆိုရင်အနာဂတ်ကဘာကြီးမှာလူကြီးတွေကလူငယ်တွေအတွက်ပါနေစရာကြံ့ရစ်တော့မှာမဟုတ်ပါဘူး။စာတန်းတွေအစိုးရကတော့နီဂျာ၊အာဂျန်ဒါ၊ဆိုမာလီယာ၊ကွန်ဂိုစတဲ့နိုင်ငံတွေမှာလူဦးရေအကြာလူငယ်တွေအများဆုံးဖြစ်နေပြီးအလေလက်အသက်14နှစ်ကနေ18နှစ်တွေအများဆုံးလို့ဆိုပါတယ်။ဒါဟာ demographic dividend လို့ခေါ်တဲ့အတိုင်းစီးပွားရေးအတွက်တက်ကြွဖွံ့ဖြိုးနိုင်တဲ့အခွင့်အလမ်းကြီးတစ်ခုဖြစ်ပါတယ်။အကောင်းဆုံးစီမံနိုင်မှာကပညာရေးအလုပ်ကိုင်ခွင့်လန်းနိုင်ငံရေးစနစ်အမခန့်ချက်တွေရှိရင်ဒီလူငယ်များတဲ့နိုင်ငံတွေကချမ်းသာလာမှာဖြစ်ပါတယ်။ဥပမာအိန္ဒိယကလူငယ်တွေကြောင့်ယနေ့စီးပွားရေးအင်အားကြီးနိုင်ငံဖြစ်လာနေပါပြီ။နိုင်ဂျီးရီးယားလည်းမကြခင်တက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။အနောက်နိုင်ငံအပါအဝင်အခြားကျယ်ဝတဲ့ဂျပန်၊ဂျာမနီ၊အီတလီ၊တောင်ကိုရီးယားစတဲ့နိုင်ငံတွေမှာနိုင်ငံသားသက်တမ်းကအလေအလတ်45နှစ်ကျော်ရီများနေပါပြီ။လူငယ်တွေမွေးဖွားနှုန်းကျဆင်းနေပါတယ်။အဲဒါကြောင့်အလုံးလုံးနိုင်တဲ့တက်ငယ်တန်းရှိသူများနည်းလာမယ်။တက်ကြီးရွယ်သူတွေပိုများလာပြီးဆရိတ်တွေတိုးလာမယ်။စီးပွားရေးအလားအလာကျဆင်းလာနိုင်ပါတယ်ဒါကြောင့်ဂျာမနီကတော့နိုင်ငံသားတွေဝင်ရောက်လုပ်ကိုင်ခွင့်ပေးပြီးပြည်ပမှာလူငယ်တွေဝင်ခွင့်ပေးကာဖြည့်ရှင်နေပါတယ်အနာဂတ်ကာလမှာဖွံ့ဖြိုးပြီးနိုင်ငံတွေစီကိုစင်းရဲတဲ့ဖွံ့ဖြိုးစေနိုင်ငံတွေကရွှေ့ပြောင်းနိုင်ငံသားတွေဟာဘလို့ပဲတာစီကန့်သန့်ထားပါစေရောက်ရှိလာကြဖို့များပါတယ်မိမိနိုင်ငံကအကောင်းဘက်ကိုဦးလှည့်သွားမယ်ဆိုရင်လည်းမိမိနိုင်ငံကနေအကောင်းဆုံးပြန်လည်တည်ဆောက်ကြဖို့ခွန်အားတွေအများပြားရှိနေစေဖြစ်ပါတယ်ဒီဘောက်မှာနေထိုင်အသက်မွေးနေကြသူတွေဒုက္ခသည်စခန်းတွေကနေရုန်းကန်နေကြသူတွေအတွက်ကတော့တသက်လုံးဒုက္ခသည်ဖြစ်ကနေခေါင်းငုံခံကြီးပြင်းသွားကြဖို့အလားအလာဆိုတာအလွန်နဲ့တဲ့အကြောင်းနဲ့နိုင်ငံခေါင်းဆောင်တွေအဖွဲ့အစည်းတွေကဒုက္ခသည်တွေကိုရှုမြင်ပုံပြောင်းကြဖို့လိုတဲ့အကြောင်းနဲ့ကျွန်တော်တို့တွေကလည်းတသက်လုံးဒုက္ခသည်ဖြစ်အယိုးထုတ်သွားကြဖို့အစီအစဉ်မရှိတဲ့အကြောင်းတင်ပြလိုက်ချင်ပါတယ်ရှင်
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်လေးနဲ့တိုင်းသားဘာသာစကားအစီအစဉ်ကိုနားဆင်ကြရပါမယ်။ကချင်ဘာသာနဲ့တပတ်အတွင်းသတင်းများကိုဗရန်ရှယ်ရီကတင်ပြပေးပါမယ်ရှင
်။ဆိုင်ကျရဝန်ပအနေရှာနေရောငွေပြောစင်စအာမီကလုံးဗီဒီယိုအန်ယူဂျီအပမင်မန်းပြလိုင်ဝဆိုင်ဖန့်စတုံရှိကနေပဲငိုင်းပရန်ရှိခေါနာထော့ချလိုက်ရမှာဝါစနာရင်ရရှောင်းနန်ကုနာဖကန်ချာမြန်ဖြန်ကြပ်နေမှုရမ်ရှာမရမ်စွန်ပက်ရင်ဆက်ကောင်းဝဲရှိကပေတောင်မတူညာနာရဲဖကန်နင်ထန်ကတောင်ဖြန်ကွန်ထူးငါအိုင်ကူရှန်မြန်ဖြန်ကြပ်နေ မုံရမ်ရှမ်ရမ်စွန်ပက်ရင်ဆက်ကောင်းလားလမ်းမကောက်ချက်ပိုင်ကောက်တိုင်းငါနာမုံရှာနေစွန်နိုင်ကွန်ချင်းတို့မော်စီဇာတာတပ်ကြုံတိုင်းကွန်ရှန်မြင်ပြန်တပြန်ပုံလီကောလမ်းရမ်စွန်ပက်ဂျွန်စတာရှိလငါရရှိနာတော့တာကပ်ဆက်တာနာမော်စီဇာလမ်းဘရတာကပိုင်တိုင်းပက်ဂျွန်စတာရှိကောင်ရချပတ်တော့မွေရပကနင်းထန်ကတာပြန်ကွန်ကပါတဲ့ထူလုံဝိုင်ကွန်ရှန်မြင်ပြန်တပ်ငကောလမ်းဝဆိုင်တွဲချာမုံလုံစင်းထွေကွန်နီနီယမော်တော်ကပါနေချေငါရှရာကျင်ရနီပက်ဝန်နတ်တန်ကောင်းဝိုင်လမ်းငါရဲမစ္စတာသွမ်တော့ကောအနာကွန်ကပါတဲ့ထူလုံဝိုင်ကွန်ရှန်မြင်ပြန်တပ်လက်နကပါတဲ့ဒုံပုံနေရမကျော်မစ္စတာကွန်စနီယကော်နာဂျွန်စတာရှိကောင်ရသူခါငါရဘုံရမရှာမရခွန်ဂျန်စီကရမ်နဝဆိုင်ငါနာရှောင်းနောင်ကျန်လပေါင်းစင်ကြီးကော်နာချင်းဝိုင်တာတွတန်ချကောကင်ရာကကြဖျက်မစားတကြငါရဲမကျော်မုံမရမရှာနေခုနာရှနာကင်းချကူကော်နာတပတ်ခင်းလီလပရန်ရှင်ကန်ဘူခမ်နာမတူချေကွန်ရှန်မြင်ပြန်တပ်မြင်ရဖျက်ဘက်စတီမကြနာငါနာမတူ KNA ချေ KPDF နီစတီချုပ်တန်တိုင်းရင်တိုင်ချန်ကကွန်ရှန်မြင်ပြန်တပ်မကနာဖျန်ကွန်ချခင်းငါရဲမကျော်မိုးကောင်ကာမိုင်ဖကန်လမ်ကြီးမုံအခုမှစာနာမတူစီချုပ်တန်တိုင်းလမ်ကျင်းလို့အိုင်မတွနာဂျင်းဖုံမုံတင်တုံတော်ဘူဂါတာဒူငါအိုင် CDM ပြန်လာဒုံတမ်ရှာနေပေဒီမိုကရေစီတဲ့ဖက်ဒရယ်လမ်ကျင်းဆိုင်ငိုင်းဝန်ကတ်နေကျော်လူနာမတူ KPEZ တဲ့ပြည်သူ့ဘန်တိုင်းနေပေါင်ကလောငိုင်းရှိကပဲတာမတူညံနာရယ်ဂျင်းဖုံမုံ KPEZ တဲ့ပြည်သူ့ဘန်တိုင်းနေပေါင်နာဂျင်းဖုံမုံတင်တုံတော်တဲ့ဒူငါအိုင် CDM ပြန်လာတင်ကူမရှာနေပေဒီမိုကရေစီတဲ့ဖက်ဒရယ်လမ်ဝန်ကတ်ကလောဝိုင်လမ်ကျင်းလို့အိုင်KPZ မဆလုံးရဲ့တဲ့အဖုံချငါအိုင် CDM ပြန်လာတင်ကူမရှာနေပေဒီမိုကရေစီတဲ့ဖက်ဒရယ်လမ်ဝန်ကတ်ကျော်လူနာမတူရှင်ချရာနီယာခွန်ဆာဂျရီလူရှာဂျရီတဲ့ဝန်ကတ်ကလောနာမတူပြည်သူပန်တိုင်နေဆန်ရှိမငါစာကြွယ်လမ်ကျဲလွယ်ရင်ပြည်သူပန်တိုင်နေခုနာ CDM ပြန်လာတင်ကူမရှာနေပေဒီမိုကရေစီတဲ့ဖက်ဒရယ်လမ်ရှင်လုံလမ်တဲ့ဆင်နာကราวကျဲကြောင့်လူခရာကလောငါအိုင်ဇွန်ဆင်ငါငိုင်ဘူကဖုံနေတဲ့မတွန့်ခိုင်ကလောငါအိုင်ငါနာစွန်ဒိုင်လမ်ကျဲလွယ်အိုင်မတနာဖကမောစီစာမကြံတာကွန်ရှန်မြင်ပြန်တတ်မကနာဒူးမတောင်မလောလရိုင်ခွန်ကျန်းစီရဲ့ရှိကပဲတာမတညာနာရယ်ဖကလုံခံတဲ့မောစီစာမကြံတာကွန်ရှန်မြင်ပြန်တတ်မကနာဒူးမတောင်မလောဖြန်လာမရယ်ခွန်ကျန်းစီလဲဝိုင်ငါနာဖြန်ရှိကနီခေါ်နာကျဲလီဝိုင်ဂျွန်စတာရှိစနေရချပတ်ချင်းရှိမင်းဆုံရှိတန်တာမောစီစာကထောင်းတာငါအိုင်ကွန်ရှန်မြင်ပြန်တတ်ဖြန်ပုံချေ KIA PDF ပုံနီမကြံပြန်နာ G2 မတောင်ဖြန်ဒူးဖြိုးစော်တက်မလောကျလာမရဆုံရှိရမ်စီအလမ်ဆုံရယ်မကြံတာဆုံကြည့်အိုင်ကွန်ရှန်မြင်ပြန်တပ်နေကောဖကန်ပြူဟာကွန်ကောနာလန်လကပါနေတဲ့ကပ်စတာမိုက်တာလုံခံကြည့်မောမကောက်တာခတ်ကပေါ်နာမာလငိုင်မလောအန်တမ်ရှမ်ရယ်ဆုံခလအနေမာလူဝဲလမ်ကျေလွိုင်ကွန်ရှန်မြင်ပြန်တပ်ပြန်ပုံကောမော်စီဇာမရယ်ကျေလဲဝဆိုင်မစ္စတာထုံတာနန်ရှောင်းဝါနာဂျွန်စတာရှိခူရရှိနီတာမော်ဝန်ကကြည့်မော်ဝန်ကပါမကားကျေအကောင်မီပြမတ်ဝါတိမောငမ်ငါဖြံဖုံကောက်ချေ KA PDF နေတဲ့မကြံမတွတ်ပင်ငါရိရကြမောဝန်ကကြည်မရင်နာခလုပုံနုကုကြောင့်ဝန်ကတာချကွန်ရှန်မြင်ဖြန်တပ်ပါငွန်လဆာဂျန်ရမ်တပ်ကျုံဒါနာ KA PDF နေခုနာစာကပယ်လာငကလောနာမတူရှကင်းတွန်ကြိုင်လာမကျေလူအိုင်ဖောင်းစတမ်ခုနာမြင်ဖြန်တပ်ပါဟယ်လီကော်ပတာလခေါင်ပဲကပ်စကတ်ကောက်လူဝါ KA ပုံဖုံတပ်နေဖဲညက်သားကြိုက်တူလေးများဖုံနေစင်စာရှကရဝိုင်ရှိကပဲတာမတူညာနာရိကွန်ရှန်မြင်ဖြန်တပ်ပါဟယ်လီကော်ပတာလခေါင်ဖဲကတ်ကတ်ကောက်လူဝိုင်ကျင်းအေးတဲ့ပုံပုံတပ်ဒီပဲညက်သားကြိုက်တူလေးများဖုန်ကြီးဆက်လက်စာရှကရဝိုင်လာမရှောင်းလမ်းပြန်ရှိကနေကောနာကျင်းဝိုင်ပန်မီလမန်ပြည်လဲဝဆိုင်ဘန်းစတမ်ရှိကနေဖဲအကြောင်းရှပွဲရလမန်ကွန်ကျဲကောင်းကိုဆက်ခူရဲဗီဒီယိုအညူးကြီးရရှိကနေဖဲကမ္ဘာမတက်တိုင်းစောရိုက်ကျရုံဝန်ပေါ်အမျိုးရှာနေရောဖဲခရိုက်ကြည့်ကျပါဆိုင်လုံ
ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအပ်ပြီးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။